အခုရဲ့ပိုင်းအစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့ဟာတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွဲဆုံဆွေးနွေးပွဲတွေခက်ဆစ်ဆစ်လုပ်လာတာတွေ့မြင်ရပါတယ်။ပြီးခဲ့တဲ့ဇွန်လ30ရက်နေ့အထူးဒေသလေးမိုင်းလာတပ်ဖွဲ့ရဲ့ငြိမ်းချမ်းရေးနှစ်30ပြည့်ပွဲကျင်းပရာမိုင်းလာမှာအစိုးရနဲ့မြောက်ပိုင်းလက်နက်ကိုင်လေးဖွဲ့ကိုယ်စားလှယ်တွေတွေ့ကြပါတယ်။အဲ့ဒီနောက်အစိုးရတပ်မတော်နိုင်ငံရေးပါတီလက်နက်ကိုင်တိုင်းသားအဖွဲ့တွေပူးပေါင်းဖွဲ့စည်းထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အတွင်းမှုအဖွဲ့အစည်းအဝေးကျင်းပခဲ့ပြီးဇူလိုင်9ရက်နေ့မှာတော့ကရင်လက်နက်ကိုင်တပ်ဖွဲ့ KNU ကိုယ်စားလှယ်တွေနဲ့အလွတ်တဘောတွေ့ဆုံဆွေးနွေးခဲ့ပါတယ်။တစ်ဆက်တည်းဆိုသလိုဇူလိုင်17ရက်နေ့မှာရှမ်းလက်နက်ကိုင်တပ်ဖွဲ့ RCSS SSA ကိုယ်စားလှယ်တွေနဲ့တွေ့ပါတယ်အခုကျွန်တော်လည်းအထဲမှာကိုပဲအတိုင်းပြည်လုံးဆိုင်ရာအပြည့်အစုံချုပ် NCA လက်မှတ်မထိုးရသေးတဲ့ KNU လက်နက်ကိုင်အဖွဲ့ KNPB နဲ့တွေ့ဆုံဖို့ရှိသလိုတိုက်ခိုက်မှုတွေအပြင်းထန်ဖြစ်ပွားနေတဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA အပါအဝင်မြောက်ပိုင်းလက်နက်ကိုင်လေးဖွဲ့နဲ့အ мян ဆုံးပြန်တွေ့ဖို့ရှိတယ်လို့လည်းဆိုပါတယ်အစိုးရအနေနဲ့ငြိမ်းချမ်းရေးဖြစ်စဉ်တိုးတက်မှုမရှိဘဲရပ်တန့်နေတဲ့အခြေအနေကိုကြော်လွှားနိုင်ဖို့အောင်မြင်တိုးတက်မှုတွေကိုပြသနိုင်ဖို့အခုလိုတွဲဆုံဆွေးနွေးမှုတွေအဆက်မပြတ်လုပ်နေတယ်လို့ယူဆနိုင်ပါတယ်။ညီညာရေးဖြစ်စဉ်တိုးတက်မှုတွေရလာနိုင်မလားဆိုတာကုရပတ်တင်ပြသွားပါမယ်
။မြန်မာနိုင်ငံညီညာရေးဖြစ်စဉ်ကိုအပိုင်း၃ပိုင်းခွဲပြီးကြည့်ရှုရမှာဖြစ်ပါတယ်။ပထမတစ်ပိုင်းက NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့ဆောင်ရွက်မှုအပိုင်းဒုတိယပိုင်းကလက်ရှိလက်နက်ကိုင်ပဋိပက္ခတွေဖြစ်ပွားနေစေ AA ရခိုင်တပ်ဖွဲ့အပါအဝင်ကိုကန့်ကချင်တောင်ပလောင်လက်နက်ကိုင်အဖွဲ့ရင်းနဲ့အပြစ်ရနိုင်မဲ့အခြေအနေတတိယပိုင်းကတော့အပြစ်ခက်ရက်စဲထားတာနှစ်30ကြာပြီဖြစ်တဲ့အတိုင်း NCA စာချုပ်လက်မှတ်မထိုးနိုင်သေးတဲ့ငြိမ်းချမ်းရေးအပြစ်ဝမရသေးတဲ့ဝါနယ်မိုင်းလာလိုအင်အားကြီးလက်နက်ကိုင်တပ်ဖွဲ့ရင်းနဲ့ဆက်ဆံရေးတွေပဲဖြစ်ပါတယ်ပထမပိုင်း NCA လက်မှတ်ထိုးထားတဲ့အဖွဲ့ရင်းနဲ့ငြိမ်းချမ်းလုပ်ငန်းစဉ်အကောင့်ထဲပေါ်ရမှာတော့တစ်ဆုတ်မှုတွေရှိနေပြီး KNU ကရင်လက်နက်ကိုင်အဖွဲ့ကတရားဝင်ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာပါဝင်မှုရပ်ဆိုင်းထားတယ်လို့ရှမ်းလက်နက်ကိုင် RCSS SSC တပ်ဖွဲ့ကလည်းအပြစ်ရဲ့စောင့်ကြည့်ရေး GMC လုပ်ငန်းစဉ်တွေမှာပါဝင်ဖို့ယာယီရပ်ဆိုင်းထားတာဖြစ်ပါတယ်ပြဿနာအရင်ခံကိုပြန်ကြည့်ရင်ပြီးခဲ့တဲ့နှစ်ဆိုးရတက်မတော်တိုင်းသားလက်နက်ကိုင်ထိပ်သီးစည်းဝေးမှာတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တခုကြီးသောတက်မတော်ကိစ္စပြည်ထောင်စုကနေခွဲမထွက်ရကိစ္စပြောဆိုရာကနေအစပြုခဲ့တာပါဒီပြဿနာကိုကြော်လွှားဖို့လက်ရှိဆိုးရအမျိုးသားပြန်လည်တင်းမြဲရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ဘက်ကငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအပြိုင်ဆောင်ရွက်ဖို့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုရှင်းပြဆွေးနွေးနေတယ်လို့ဆိုပါတယ်။အထိပ္ပယ်ကတော့တစ်ဆုတ်နေတဲ့ကိစ္စတွေကိုလည်းတည်လည်အောင်ဆွေးနွေးအခြားတစ်ဖက်မှာလည်း NCA စာချုပ်ပါပုံမှန်ငြိမ်းချမ်းရေးလုပ်ငန်းတွေအတိုင်းလည်းဆက်သွားရအောင်ဆိုတဲ့သဘောမျိုးပါ
။ဒါပေမဲ့ပြဿနာမြဖျားခံရဖြစ်တဲ့တပ်မတော်ဘက်ကတော့တခုထဲသောတပ်မတော်မူဝါဒအတိုင်းဆက်ပြီးရပ်တည်နေတဲ့အကြောင်းဖက်ဒရယ်စနစ်နဲ့ဒီမိုကရေစီကိုလက်ခံပေမဲ့ခွဲထွက်လို့မရတဲ့မူဝါဒကိုဆွဲကင်ထားကြောင်းငြိမ်းချမ်းရေးမူဝါဒ6ရက်ချမှတ်ထားပြီးဖြစ်လို့လုံးဝပြောင်းလဲမှမဟုတ်ကြောင်းပြီးခဲ့တဲ့ဂျော်လာနှစ်နှစ်ကလေးကတမတော်သတင်းမှပြန်ကြားရေးအဖွဲ့ဝင်တွေကတရားဝင်ထုတ်ဖော်ပြောဆိုထားပြီးဖြစ်နေပါတယ်အခြားတစ်ဖက်မှာလည်းကကွယ်ရေးဦးစီးချုပ်ရဲ့တခုတည်းသောတမတော်ပြောဆိုချက်အပေါ် NCA လက်မှတ်ထိုးထားတဲ့အစင်လာကြီးအင်အားကြီးခင်ယူတက်ဖွဲ့အတွင်းကရက်အကြီးကျယ်ရိုက်သွားပြီးဥဆောင်မှုအတွင်းသဘောထားကွဲလွဲမှုတွေဖြစ်ပေါ်ခဲ့တဲ့ကိစ္စပါ NCA လက်မှတ်ထိုးပြီးညီညာရေးလုပ်ငန်းစဉ်အကောင့်ထဲပေါ်ခဲ့သူတွေနဲ့စံသရာကြီးသူတွေအကြားသဘောထားကွဲလွဲမှုကြောင့်ညီညာရေးလုပ်ငန်းစဉ်တွေမှာတရားဝင်ပြန်ပြီးပါဝင်နိုင်ရေးကြံ့ကြာနေရတာဖြစ်ပါတယ်ဒီချက်တွေအားလုံးကိုခြုံငုံသုံးသပ်ကြည့်ရင် NCA စာချုပ်ဆက်ပြီးအကောင့်ထဲပေါ်ဖို့2019ခုနှစ်အတွင်း27ရာစုပင်လုံးညီညာရေးညီလာခံကြီးတစ်ခုကျင်းပနိုင်ရေးဟာရည်မှန်းချက်ပဲဖြစ်ပြီးတကယ်လက်တွေ့ဖြစ်လာမယ်လို့တော့တတ်အမပြောနိုင်သေးပါဘူး
ဒုတိယတပိုင်းကလက်ရှိလက်နက်ကိုင်တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင် AA တပ်ဖွဲ့အပါအဝင်ကိုကန့်တအောင်ပလောင် KIA ကချင်လက်နက်ကိုင်တပ်ဖွဲ့တွေနဲ့ဆက်ဆံရေးပါပြီးခဲ့တဲ့ဇွန်လ30ရက်နေ့ကအစိုးရဟာမိုင်းလာမှာအဲ့ဒီလက်နက်ကိုင်၄ဖွဲ့ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပြီးနှစ်ဖက် bilateral ceasefire agreement အပြည့်အစုံချုပ်ချုပ်ဆိုနိုင်ရေးအစိုးပြုမူကြမ်းတစ်ခုပေးရခဲ့ပြီးဖြစ်ပါတယ်ဒီတွေ့ဆုံမှုကလည်းတရုတ်အစိုးရရဲ့မြန်မာငင်းချင်းဆိုင်ရာကိုယ်စားလှယ်မစ္စတာဆွန်ကိုရှန်းရဲ့ကြားဝင်ညှိနှိုင်းပေးမှုနဲ့ဖြစ်ပေါ်လာတာပါအ ဲ့ဒီမူကြမ်းထဲမှာအပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးနိုင်မှုတိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေဘယ်နေရာမှာအခြေပြုရမင်းတပ်မတော်ဘက်ကဘယ်တပ်ဖွဲ့တွေနေမြေရင်းကထွက်ခွာပေးမယ်အစရှိသဖြင့်ဖော်ပြထားသလိုအပြည့်ရဲ့လက်မှတ်ထိုးပြီးတပ်မတ်အချိန်ကာလတစ်ခုတွင် NCA စာချုပ်လက်မှတ်ထိုးရမယ်လို့အစိုးပြုထားပါတယ်။ဒါနဲ့ပတ်သက်ပြီးတိုင်းဒေသလက်နက်ကိုင်တွေဘက်ကအပြည့်ပြန်ပြီးပြန်ညှိနှိုင်းဆွေးနွေးဖို့လိုပါတယ်။လက်တလောရခိုင်ပြည်နယ်မှာတပ်မတော်နဲ့ AA တပ်ဖွဲ့တိုက်ပွဲတွေကြေကြေပြင်းပြင်းဖြစ်ပွားနေပေမယ့်အစိုးရဘက်က AA တပ်ဖွဲ့ရခိုင်ပြည်နယ်မှာအခြေချခွင့်မပေးဘဲငโกမူလ KIA နေမြေတဲမှာပဲတက်နေရချဖို့အစိုးပြုထားပါတယ်။ AA တပ်ဖွဲ့ဘက်ကလည်းရခိုင်ပြည်နယ်မှာအခြေချဖို့တန်ဋိဌံချစူးစမ်းနေတာမို့ဒီအစိုးပြုချက်နဲ့ပတ်သက်ပြီးနှစ်ဖက်ခါခါတီးတီးသဘောထားကွဲလွဲနိုင်ပါတယ်။နောက်အရေးကြီးတစ်ချက်ဖြစ်တဲ့အပြစ်ရဲ့စာချုပ်ကို NCA စာချုပ်နဲ့ချိတ်ဆက်ထားတဲ့အတွက်အပြစ်ခက်ရက်စဲနိုင်ဖို့ကတော့ခက်ခဲနိုင်ပါတယ
်။အစိုးရနဲ့နှစ်ပေါင်း30ကြာအပြစ်ရထားတဲ့ဝါတပ်ဖွဲ့ဘက်ကတော့သူတို့ NCA ထိုးနိုင်ရဲ့အဆိုပြုချက်တရအစိုးရစီပေးပို့ထားပြီးပါပြီ။အလားတူမိုင်းလာတပ်ဖွဲ့ဘက်ကလည်းသူတို့လည်းအခြားမှအမိတ်တွေ NCA ထိုးရင်တပြိုင်နက်တည်းထိုးကြမယ်။ငင်းရရဲ့ဆွေးနွေးပွဲဝိုင်းနေမှာပါဝင်မယ်ဆိုပြီးခြုံတာတဲ့အသုံးလုံးတွေနဲ့ပြောဆိုထားတာရှိနေပါတယ်။တကယ်တော့ NCA စာချုပ်မှာပါဝင်မှုတရုတ်နိုင်ငံဘက်ကအမြဲလိုလိုပေးနေတဲ့ဖိအားကြောင့်မငင်းနိုင်ပဲပြောဆိုရတာဖြစ်နိုင်ပြီးတကယ်လက်တွေ့ဝါတပ်ဖွဲ့နဲ့မိုင်းလာတပ်ဖွဲ့ NCA ထိုးလာမဲ့အချိန်ကိုမမှန်းဆနိုင်သေးပါဘူး။ပြောရရင်ငင်းရရဲ့နဲ့ပတ်သက်ပြီးတပ်မတော်ရဲ့မပြောင်းလဲတဲ့တင်းမာတဲ့သဘောထားမူဝါဒတိုင်းသားလက်နက်ကိုင်တွေကင်ဆွဲထားတဲ့ယက်တိချက်စတာတွေနှိုင်းရှင်ချင့်တွေ့ရင်သိမကြခင်ကာလငញ្ញမ်းရေးလုပ်ငန်းစဉ်မှာတိုးတက်မှုတွေပါလို့ပြသနိုင်မဲ့အကြောင်းချင်းရာတွေပေါ်ထွက်လာဖို့မမျှော်မှန်းနိုင်သေးကြောင်းပါ